ဟုတ်တယ်ဗျာဒါအကုန်လုံးပြီးသွားပြီးကျွန်တော်လွတ်တော်တင်ပြပြီးတဲ့အခါမှာအရေးကြီးတဲ့ဒီစဉ်းစားပြက်ကိုကျင့်ပါမယ်ဆိုတာကိုတော့
ဟုတ်တယ်ဗျာဒါအကုန်လုံးပြီးသွားပြီးကျွန်တော်လွတ်တော်တင်ပြပြီးတဲ့အခါမှာအရေးကြီးတဲ့ဒီစဉ်းစားပြက်ကိစ္စရပ်တွေအသေးစိတ်ကတော့နောက်လွတ်တော်ကိုကျွန်တော်30%ကတည်းကဒီကော်မတီရဲ့လေးလာတွေးရှိချက်တွေကိုဥပဒေကြမ်းအစွဲရမှာလीအဲ့တော့တိကျတဲ့အဆုံးဖြတ်တွေကိုတော့လွတ်တော်ကိုတင်ပြပြီးလွတ်တော်ရဲ့အဆုံးဖြတ်တိုင်ရရှိလာပြီးတဲ့နောက်ဆင်တော့ကျွန်တော်တို့ဥပဒေကြမ်းဆွဲဖို့လ
့ကိုအမဒီမှာတော့အကြမ်းမြင့်တော့ဆွေးနွေးထားတယ်အချိန်ကြီးနေလည်းနောက်ထပ်ဆက်ပြီးတော့လုပ်ဖို့ရှိသေးတယ်အဲ့ဒါမလုပ်ရသေးဘူ
းဖွဲ့စည်းပုံအခြေခံဥပဒေထဲမှာပုံမှန်တွေတဲကနေပြီးတော့ပြင်ဆင်ပယ်ဖျက်တင်တာတွေကဘလောက်တိုင်းနာလောက်ထိများလှုပ်ဆောင်ခဲ့ပြီးပါပြီလဲဆိုရလေသိကြမှာလေဆရာ
ပုံမှန်တွေထဲမှာပါတီတွေရဲ့အမြင်နောက်ကျွန်တော်တို့ပြည်သူလူထုကအရင်ကတင်ပြထားတဲ့အကြံပြည့်ချက်တွေအပေါ်မှာမူတည်ပြီးတော့အချို့ပုံမှန်တွေကြတော့အထူးပြင်ဆင်ရမရှိဘဲနဲ့မူလအတိုင်းထားခဲ့တာတွေရှိသလိုပြင်ဆင်တဲ့ပြင်ဆင်တိုက်တယ်လို့အကြံပြုချက်တွေမှန်မှန်အကုန်လုံးတော့ထည့်ပြီးစဉ်းစားထားတယ်ကျွန်တော်တို့မှန်းဆချက်အရတော့32ဦးရဲ့အကြံမြင့်ဒီဆွေးနွေးချက်တွေကိုဒီဇင်ဘာလောက်ကိုပြီးသွားပြီးတဲ့အခါမှာဆိုရင်တော့သဘောထားကွဲလွဲတယ်ပြင်ဆင်တဲ့မပြင်ဆင်သင့်ဘူးပဲဖြစ်တဲ့မပြင်ဖြစ်သင့်ဘူးဆိုတဲ့အချက်လက်တွေကိုအစဉ်ခံစားပြည်စုံတင်ပြီးတော့ပြည်ထောင်စုလွတ်တော်ကိုတင်ပြီးပြည်ထောင်စုလွတ်တော်ရဲ့အဆုံးအဖြတ်ကိုခံယူရပါမယ်လောလောဆယ်ကျွန်တော်32ဦးရဲ့အနေထားကတော့အပြည့်အစုံပြတ်မှာမဟုတ်တဲ့အတွက်သဘောထားချင်းမတူဘူးအမြင်ချင်းမတူဘူးပြင်ဆင်တဲ့မပြင်ဆင်ဘူးကွဲလွဲတဲ့ဆိုတာတောင်မှအပြည့်အစုံပြတ်မှာမဟုတ်ဘူးဆိုတဲ့အနေထားကြောင့်ကျွန်တော်အကြည့်အနေနဲ့အလူငင်းဆွေးနွေးရတာမျိုးတွေတော့32ဦးကော်မတီထဲမှာမရှိတော့ဘူးဖြစ်ပါတယ
်ဆရာကူအောင်ကျွန်တော်ခင်ဗျာအခုလိုပြေးချပြေးတာကျေးဇူးများကြီးတင်ပါတယ်
ဟုတ်ပါပြီ